မြန်မာနိုင်ငံမှာရောက်နေတဲ့ရှေ့တောင်အာရှနိုင်ငံများအဖွဲ့အာဆီယံကိုယ်စားလှယ်တွေနဲ့မြန်မာစစ်ကောင်စီကောင်ဆောင်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်တို့နေပြည်တော်မှာဒီကနေ့တွေ့ဆုံခဲ့ပါတယ်။ဘရူနိုင်းနိုင်ငံဒုတိယနိုင်ငံခြားရေးဝန်ကြီးအာဝန်ဖင်ယိုဆော့ဖ်အာဆီယံအတွင်းရင်းမှူးချုပ်လင်ဂျော့ခွေနဲ့ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်တို့တနားရီကြကြော်လောက်တွေ့ဆုံခဲ့တဲ့အကြောင်းစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စော်မင်းထွန်းက VOA ကိုပြောပါတယ
်။ဒီမတရားသိမ်းပညာထားတဲ့ CRPHNUG တို့နဲ့ဆက်လင်းပြီးချမ်းပဲအဖွဲ့တွေမြန်မာနိုင်ငံတွင်မှာကျန်းတဲ့လုံဆောင်နေမှုအခြေအနေဒီ2020ပြည်နှစ်ပါတီဇွန်ဒီမိုကရေစီတို့ရွေးကောက်ပွဲမှာမဲဆင်းအမယွင်ခဲ့မှုဖြစ်ပေါ်ခဲ့မှုတွေတခုကျွန်တော်စစ်ဆေးတွေ့ရှိနေလို့အခြေအနေတွေပြီးတော့နိုင်ငံအတွင်းပြည်ရင်အေဂျင့်သွားခြင်းမှာရွေးကောက်ပွဲပြန်လဲကျင်းပပြုလုပ်သွားမယ်အခြေအနေတွေပြီးတော့ဒီအပြင်ဆောင်နာမှုဆိုင်ရာအကူအညီပေးရေးကိစ္စတွေမှာမြန်မာနိုင်ငံနဲ့ပူးပေါင်းဆောင်ရွက်တဲ့ကိစ္စတွေအဲဒါတွေဆွေးနွေးကြနိုင်နေပါလား
အာဆီယံအတိုက်ဝန်တီထောင်ရေးကိစ္စ၊ကိုဗစ်ကရောဂါကိစ္စအပါအဝင်အခြားအကြောင်းအရာတွေကိုပါဆွေးနွေးကြတယ်လို့လည်းဗိုလ်ချုပ်ဇော်မင်းထွန်းကပြောပါရယ်။အာဆီယံကိုယ်စားလှယ်နှစ်ဦးဟာဂျာရာဘရီနေညမှာနေပြည်တော်ကိုရောက်လာတာပါ။ပြည်တွင်းရေးဝင်မဆွတ်တဲ့မူဝါဒလက်ကင်ထားတဲ့အာဆီယံအသင်းကြီးကဧပြီ24ရက်နေ့မှာမြန်မာအရေးအထူးအစည်းအဝေးတစ်ရက်ကိုကျင်းပခဲ့တာမှာတော့ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်တက်ရောက်ခဲ့ပါရယ်။အဲ့ဒီအစည်းအဝေးအပြီးမှာတော့မြန်မာနိုင်ငံတွင်းကအကြံဖက်မှုတွေရပ်ဖို့အာဆီယံအထူးကိုယ်စားလှယ်တူခန့်အပ်ဖို့အပါအဝင်အချက်၅ချက်ပါဘုံသဘောတူညီမှုတွေကိုချမှတ်ခဲ့ကြပါတယ်။ဒါပေမဲ့လည်းအာနာသိန်းစစ်ကောင်စီကအဲ့ဒီသဘောတူညီချက်တွေကိုတိတိကျကျလိုက်နာတာမျိုးမရှိသေးပါဘူး။